ဟုတ်ကဲ့ပမောခဒေါက်တာခင်မချေခင်ဗျာကျွန်တော်တို့အစာအာဟာရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်ဒီအစာစားပေမဲ့ပရိုတိန်းဓာတ်ချို့တဲ့စေတဲ့ဒီချက်ပြုတ်ပုံအမှားတွေနဲ့ဒီလိုမမှားကြည့်အောင်ဘယ်လိုချက်ပြုတ်သင့်တာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာမရေကျွန်တော်တို့ဒီငယ်စဉ်ကတည်းကစားပုံတောက်ပုံအားနေခဲ့တာကြောင့်ဒီကျန်းမာရေးထိခိုက်ရတဲ့အာဟာရချို့တဲ့မှုကိုထပ်ပြောမှာမို့ဆရာမတို့သူတေသနာတွေ့ရှိချက်တွေအရနောက်ထပ်ရောဘလို့အာဟာရချို့တဲ့နေတာကိုမြန်မာနိုင်ငံမှာအဓိကတွေ့ထားလဲဆရာမရေ
အခုကယ်လ်ဆီယမ်ချို့တဲ့ကြတယ်ပေါ့မြန်မာလူမျိုးတွေကယ်လ်ဆီယမ်ချို့တဲ့တယ်အဲ့တော့ငငယ်တော့ကတော့အမေနို့ဆိုတယ်အမေနို့ဆိုပြီးတဲ့အနောက်ပိုင်းမှာနို့တောက်တယ်ဆိုတဲ့အလေအကျင့်ကဒါတော်တော်ရှားသွားတယ်အဲဥမာအားကစားလုပ်တဲ့လူလားတို့ဥမာမိဘတွေဆိုစောင်းမွေးနီးတော့မှသားလေးတွေနားပဲယော့နွားနို့လေးတစ်ခွက်တောက်သမီးလေးယော့နွားနို့တစ်ခွက်တောက်ဆိုဒါမျိုးလေးတွေပေါ့ဟို occasionally ပေါ့ပုံမှန်နေ့စဉ်သွားစားတောက်သွားမယ်အထဲမှာနို့တောက်မယ်နို့တဲ့ပစ္စည်းစားမယ်ဒါမှကယ်လ်ဆီယမ်ချို့တဲ့အောင်ဒီကယ်လ်ဆီယမ်ကြီးစုပ်ယူမှုအကောက်အောင်ဗီတာမင် K ပါတဲ့အစားတောက်တွေဘယ်လိုစားမလဲဆိုတာဆိုဒါမျိုးတို့ကြတော့မလေ့လာဘူးပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီငယ်စဉ်ကတည်းကပေါ့နော်ဒီပုံမှန်နို့မတောက်ခဲ့တာအပါဝင်ကြောင့်ပေါ့ဒီကယ်လ်ဆီယမ်တဲ့ချို့တဲ့တာကနေပြီးတော့ဘလို့ဒီကျန်းမာရေးပြဿနာတွေတက်တာကိုအဓိကတွေ့ထားလဲဆရာမကြီး
အဲ့တော့နောက်ဆုံးကျတော့အယိုးအားနေတဲ့ယောဂါတွေအယိုးပါတဲ့ယောဂါတွေအယိုးနဲ့ပတ်သက်တဲ့ဒီ osteoporosis တွေကအရမ်းများတယ်အရမ်းများတော့ဒီခေတ်ကြီးမှာကဘယ်ဆေးတွေဆရာဝန်တွေကုထုံးနေရမှာတရားရဂိုင်တော့ guarantee မပေးနိုင်ဘူးလေအဲ့တော့အကောင်းဆုံးက prevention is the best အဲ့တော့ကြိုတင်ကာကွယ်ခြင်းကအကောင်းဆုံးဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်ကအသက်ကြီးလာရင်တော့ချို့ချို့လာမှာပဲအဲ့ဒီမှာလိုလာတဲ့ပိုးပြီးတော့ချို့တဲ့မသွားရလေအောင်အထူးသဖြင့်အယိုးနဲ့တဲ့ကြံပနာတွေမဖြစ်ရအောင်ကိုကကယ်လ်ဆီယမ်ကိုလုံလောက်အောင်စားထားရမယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနောက်ဆုံးမှာအယူအားနေတဲ့ပြဿနာတွေယောဂါတွေမကြုံရအောင်လို့ဒီကယ်လ်ဆီယမ်ဓာတ်ပါတဲ့အစာအာဟာရတွေစားသုံးဖို့ကအရေးကြီးလာတာပေါ့ဆရာမနော
်ဟုတ်ကဲ့
ကျမတို့တွေရဲ့နေ့စဉ်လူနေမှုဘဝမှာခန္ဓာကိုယ်ကျန်းမာဖို့အတွက်ကယ်လ်ဆီယမ်ဓာတ်ကိုမရှိမဖြစ်ပြည့်အောင်စားသောက်ပေးဖို့လိုအပ်ပါတယ်အဲ့တော့ကယ်လ်ဆီယမ်ဓာတ်ကျော်ဝါတာတွေကိုဘာတွေစားကြမလဲဆိုလို့ရှိရင်နှုတ်ထွက်ပစ္စည်းတွေပေါ့နွားနှုတ်တောက်မယ်နှုတ်ထွက်ပစ္စည်းတွေဖြစ်တဲ့ဒိန်ဂျင်တွေဒိန်ကဲတွေကိုစားပေးမယ်နောက်တစ်ခုကသူနဲ့တွဲပြီးတော့ကြက်ဥမှလည်းကယ်လ်ဆီယမ်ဓာတ်တွေပါပါတယ်အဲ့တော့နှုတ်ထွက်ပစ္စည်းတွေနဲ့ကြက်ဥနဲ့တွဲပြီးစားတောက်တာဆိုလည်းကယ်လ်ဆီယမ်ဓာတ်တွေရရှိတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာကဒီငယ်စဉ်ကတည်းကဒီကယ်လ်ဆီယမ်ကျော်ဝါတဲ့နှုတ်တောက်တဲ့အခြေမရှိတာကြောင့်အခုလိုဒီအယိုးအားနေတဲ့ယောဂါတွေဖြစ်လာရချိန်မှာနောက်ပိုင်းမှာဆင်မကြီးဘလူမျိုးဘလူနှုတ်မျိုးပေါ့နော်တောက်နိုင်တောက်တင်တာကိုအကြံပြုလို့ရမလားဆင်မကြီ
းနှုတ်တောက်တယ်ဆိုတဲ့အကျင့်ကအင်မတန်ကောင်းတယ်ဒါနှုတ်တောက်ရမယ်အာဒါမှမဟုတ်လို့ရှင်ပဲရထိုးတဲ့ပဲနှုတ်ပေါ့နော်အာနောက်ဆိုရင်ဆန်ထိုးတဲ့ rice milk အဲနောက်ဆိုရင်ဘန်နာဇေးရထိုးတဲ့ဘန်အာမွန်မစ်ပေါ့ဆိုဒါမျိုးလေးတွေပေါ့အဲ့ဒါဒီနှုတ်တွေမကြိုက်ဘူးဆိုနှုတ်ရပစ္စည်းတွေရှိပါတယ်နှုတ်ရပစ္စည်းတွေလည်းအများကြီးပါပဲစားနေကြတဲ့တေးစားတွေထဲမှာဆိုဒါမျိုးလေးတွေစားမယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနှုတ်နဲ့နှုတ်ထွက်ပစ္စည်းအပြင်ပေါ့နော်တခြားမြန်မာနိုင်ငံမှာဒီကယ်လ်ဆီယမ်ဓာတ်ရနိုင်တဲ့ကယ်လ်ဆီယမ်ဓာတ်ကျော်ဝတဲ့အစားအစာတွေရှိသေးလားဆရာမ
ဟုတ်ကဲ့ရှင်အဲနောက်ပြီးရင်ကယ်လ်ဆီယမ်ဓာတ်တွေအများကြီးပါတယ်ကယ်လ်ဆီယမ်သီးသန့်ရစေမဲ့အစားအသောက်တွေပေါ့ဥပမာကော်ဖီတုပ်တို့လိုဟာမျိုးတွေပြီးရင်ကယ်လီဖလာဝါတို့လိုဟာမျိုးတွေ
ဟုတ်ကဲ့ပန်းကော်ဖီပေါ့ဆရာမနော
်ဟုတ်ဆိုဒါမျိုးတွေဆိုရင်ဗီတာမင် C ရတယ်မချင်ဘူးဗီတာမင် C ရတယ်အပြင်ကယ်လ်ဆီယမ်တွေပါအများကြီးရတယ်အဲ့တော့ဒီကယ်လ်ဆီယမ်ရှိတဲ့ဟင်းဒီဟင်းရွက်ဒီအများကြီးရှိပါတယ
်ဟင်းနုနွယ်ပန်းကော်ဘီပန်းကော်ဘီအစိမ်းကိုက်လန်ရွက်မုံညင်းရွက်ဒါတွေမှာကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်ပြီးတော့နန်းနန်းပင်ရှက်နန်းနန်းပောက်ပန်းဖြူရွက်ကမွန်းချင်းရွက်ဒါဒီမှာလဲကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်နောက်ပြီးတော့ကစွန်းဥပိန်းဥကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောမြန်မာနိုင်ငံမှာဒီစားသင့်တဲ့ဒီကယ်လ်ဆီယမ်ဓာတ်ကျော်ဝတာတွေရှိသေးလားဆရာမရေ
ပြီးရင်နောက်တစ်ခုကျတော့ပဇွန်လေးပါတယ်ဆိုလို့ရှိရင်ပဇွန်တိတိလေးတွေဆိုရင်အခွန်မှာဝါးစားမယ်ပြီးရင်ငါးတိတိလေးတွေစင်ရဲစားလို့ပြောတဲ့ poor man food ငါးတိတိလေးတွေဆိုလို့ရှိရင်ကယ်လ်ဆီယမ်ကအကုန်ဝါးစားတာကိုအကုန်ဝါးစားတော့အများကြီးရတယ်အဲ့တော့တန်ဓာတ်လည်းရတယ်ပြီးရင် iodine ဓာတ်လည်းရတယ်ပြီးရင် zinc ဓာတ်လည်းရတယ်အသားဆိုရယ် protein ဓာတ်လည်းရတယ်ကယ်လ်ဆီယမ်ရတယ် potassium ရတယ် phosphorus ရတယ် magnesium ရတယ်ဆိုငါးတိတိလေးကိုအကုန်ဝါးစားခြင်းရဲ့ကောင်းကျိုးတွေကအများကြီးပဲရတယ်ကျမဆိုငါတိတိတို့ကျမအနေတိုင်းကျွေးနေ့တိုင်းစားရတယ်ဘရောမှမညည်ဘူးအဲခုနရှမ်းနန်းနန်းနေပင်စိမ့်ညွက်ဒီပူစင်းနန်းနေအကုန်လုံးကိုအုပ်ပြီးတော့စားပြစ်တာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီငါတိတိလေးအပြင်ပေါ့နော်ဒီတခြားငါးတွေကရောဒီကယ်လ်ဆီယမ်ရနိုင်တဲ့အနေအထားရှိသေးလားဆရာမရေ
ဟုတ်နောက်တစ်ခုကကြတော့ဒီငါးပေါ့နော်ငါးကောင်းနေငါးအပီးတွေကိုချင်းရင်းနေချက်စားမယ်ဆိုရင်အဲ့ဒီအယိုးတွေကရတဲ့ကယ်လ်ဆီယမ်ဓာတ်တွေဥပမာငါးတလောက်တွေကိုပေါင်းစားမယ်ဆိုရင်အယိုးတွေကရရှိတဲ့ကယ်လ်ဆီယမ်ဓာတ်တွေ အဲ့တော့ဟင်းရွက်ဒီမှာဆိုရင်မြမပြီမှာလက်တကမ်းမှာရှိတဲ့ကမွန်းချင်ရွက်ဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးကျော်ပါတယ်ခုနငါးကောင်းငါးမီးတွေနဲ့ကမွန်းချင်ရွက်နဲ့ချင်းချက်စားတာမျိုးတို့နန်းနန်းပင်းတို့ရှက်နန်းနန်းတို့မှာကယ်ဆီယမ်ဓာတ်တွေကျော်ပါတယ်ဒါဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးရရှိတယ
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီကယ်ဆီယမ်ဓာတ်ရနိုင်တဲ့အစားအသောက်တွေရှိသေးလားဆရာမ
အသီးတွေအနေနဲ့ပြောကြည့်မယ်ဆိုရင်လိမ္မော်သီးမာလကာသီးတို့လိုတင်မော်သီးတို့လိုတရက်သီးတို့လိုမှာကယ်ဆီယမ်ဓာတ်တွေအများကြီးပါသလိုတခြားအသီးတွေမှာလည်းကယ်ဆီယမ်ဓာတ်တွေအနည်းငယ်ပါဝင်တယ်ဒီတော့အကယ်ဆီယမ်ကျော်ဝတဲ့အသီးတွေရွက်တို့နေ့စဉ်တွက်ဖက်ပြီးစားသုံးသွားမယ်ဆိုရင်ကျမတို့ဟာခန္ဓာကိုယ်လိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်စားအသောက်ကနေပြီးတော့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဆရာမဟိုအစာပိုင်းကပြောခဲ့တယ်လို့ပေါ့နော်ဒီကယ်ဆီယမ်ဓာတ်ကိုဦးကဆွတ်ယူမှုအားကောင်းစေနိုင်ဖို့ဗီတာမင် K ပါတဲ့အစာအသောက်တွေလည်းတွဲစားသင့်တယ်ဆိုတော့ဘလို့အစာအသောက်တွေမှာဒီဗီတာမင် K အဓိကပါတာကိုရောရှင်းပြပေးလို့ရမလားဆရာမ။အ
ဲ့တော့ဗီတာမင် K ကျော်ဝတဲ့အစာအသောက်တွေမှာဆွတ်ဆွတ်ကပြောတဲ့ကယ်ဆီယမ်ကျော်ဝတဲ့ဂေါ်ဘီဒုတ်တို့ဘန်ဂေါ်ဘီတို့ဘန်ဂေါ်ဘီအစိမ်းတို့ဟင်းနုံွယ်တို့မှာဗီတာမင် K တွေလည်းအများကြီးပါတယ်။သူကနှစ်မျိုးလုံးပါတာပေါ့နော်။ကယ်ဆီယမ်ရောဗီတာမင် K ရောနောက်ထပ်သခွားသီးမှာဆိုလေဗီတာမင် K တွေအများကြီးပါတယ်အစိမ်းရင်ရောင်ရှိတဲ့ဟင်းရွက်တွေဖြစ်တဲ့ခုနကိုက်လန်တို့မုံညင်းစိမ်းတို့ဘန်ဂေါ်ဘီတို့ဒါတွေမှာဗီတာမင် K တွေအများကြီးပါတယ်နောက်တစ်ခုကထောပတ်သီးမှာလည်းဗီတာမင် K တွေရောကယ်ဆီယမ်ဓာတ်တွေရောအများကြီးပါပါတယ်လို့အဲ့တော့ကယ်ဆီယမ်ဓာတ်တွေဥနယံကဆုပ်ယူမှုအားကောင်းအောင်ဗီတာမင် K ကျော်ဝရနဲ့တွဲဖက်စားသုံးရင်ကျမတို့လူခန္ဓာကိုတနည်းတနည်းလိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ